နိုင်ငံသားရှေ့ပြောင်းအလို့သမားတွေကိုကြေးကျွန်တွေလို့ခန့်စေပြီးဖမ်းယူရရှိတဲ့ပင်လယ်ဇာတွေကိုထိုင်းနိုင်ငံစိတ်ကမ်းတွေကတဆင့်အမေရိကန်အပါအဝင်နိုင်ငံတကာဈေးကွက်ထဲတင်ပို့ရောင်းချနေတဲ့အကြောင်း AP သတင်းဌာနကထုတ်ပေါ်ရေးသားပြီးတဲ့နောက်အာရမလိုအားခန့်စေနေတဲ့ထိုင်းကုမ္ပဏီတွေကိုတရားဥပဒေကြောင်းအရအေးအေးယူသွားမယ်လို့ထိုင်းအစိုးရခေါင်းဆောင်တွေကပြောပါတယ်။ဒီသတင်းမှာတည်းထုတ်ဝေတဲ့ AP သတင်းဆောင်ပါးကိုသူဖတ်ရကြောင်းထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝါကဗန်ကောက်ပို့သတင်းစာကိုပြောကြားခဲ့ပြီးဒီလိုညှိမှန်းနှိမ့်ဆက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူအပြစ်ပေးနိုင်ဖို့သူအစိုးရအနေနဲ့တိုးမြင့်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။လူလူချင်းကောင်းမွန်ဖြစ်တာတွေဆက်လုပ်နိုင်မယ်ဆိုရင်အဲ့ဒီကုမ္ပဏီတွေကိုလုပ်ငန်းလိုင်စင်ရုပ်သိမ်းမှဖြစ်တယ်လို့အရေးယူအပြစ်ပေးသွားမှာဖြစ်တယ်လို့မစ္စတာပရယုတ်ကပြောပါတယ်။ဘိုဒူးနေကထုတ်ပြန်ခဲ့တဲ့ AP သတင်းတပုတ်မှာတော့မြန်မာအများစုပါဝင်တဲ့နိုင်ငံသား၅ဖန်းအလို့သမားတွေဟာထိုင်းလုပ်ငန်းရှင်တွေရဲ့ကြေးကျွန်တွေလိုမတရားခိုင်းစေတာနှိမ့်ဆက်ညှိမှန်းတာတွေနဲ့တောင်အိမ်ထဲမှာပိတ်လောင်ခံရတာတွေရှိကြောင်းဖော်ပြထားပါတယ်။လူကုန်ကူးခံရမှုလူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ထိုင်းနိုင်ငံ၅လုပ်ငန်းကနေထွက်လာတဲ့ပင်လယ်ဇာအများအပြားအမေရိကန်နိုင်ငံကိုတင်သွင်းနေတာနဲ့ပတ်သက်လို့အမေရိကန်နိုင်ငံယာယီဝန်ကြီးဌာနကလည်းအထူးစိုးရိမ်ကြောင်းနဲ့နိုင်ငံသားရွှေပြောင်းအလို့သမားတွေကိုအကာအကွယ်ပေးနိုင်အောင်လှုံ့ဆော်မှုတောင်းဆိုကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနပြောခွင့်ရဂျန်ဆာကီကဗိုဒူးနေမှာပြောဆိုခဲ့ပါတယ်။